Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဇွန်လ23ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုမိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။ရုရှားပေါ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုအစ်စ်တွေနဲ့ပတ်သက်လို့ပါတီကြီးနှစ်ရက်တုန်းကအမေရိကန်လွှတ်တော်ခေါင်းဆောင်တွေကြားသဘောတူညီချက်ရရှိသွားပါပြီ။အမေရိကန်စစ်သည်မော် USS Gerald R. Ford ရေးချပွဲကိုမနေ့စနေနေ့ကအမေရိကန်သမ္မတ Donald Trump တက်ရောက်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြားမဲ့သတင်းလွှာတွေထဲမှာတော့
ကျားကြီးလိုပုံကိုမျိုးကတော့ဒါတို့ဒီလိုတိုင်းပြည်ရဲ့နိုင်ငံရေးသမိုင်းမှာထူးခြားတဲ့ပုံကိုဖြစ်တယ်ပေါ့နော်။ကျားကြီးကသူ့ရဲ့ဒီနိုင်ငံရေးလုပ်ငန်းတွေပဲဖြစ်ဖြစ်သူ့ရဲ့တိုင်းကျုပ်ပြည်ပြည်လုပ်ငန်းတွေအားလုံးဟာ
ဆရာကြီးသခင်ကိုရောမိုက်ကွယ်လွန်ခြင်း53နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ခဲ့တဲ့လူပေါင်းတက်တီမိုကတ္တပတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပြောသွားတာပါအပြည့်စုံကိုတည်င်းနဲ့ပြည်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူမြန်မာနဲ့မြောက်ကိုရီးယားနိုင်ငံအကြားစစ်ရေးဆက်ဆံရေးဆိုင်ရာနောက်ဆုံးအခြေအနေနဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်ကိုနာမည်ပြောင်းဖို့အင်ဒိုနီးရှားဘက်ကကြိုးပမ်းနေတဲ့အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ရုရှားပေါ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုအစ်စ်တွေနဲ့ပတ်သက်လို့ပါတီကြီးနှစ်ရက်တုန်းကလွှတ်တော်ခေါင်းဆောင်တွေကြားသဘောတူညီချက်ရရှိသွားပါပြီ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ရောအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့ကြိုးစားလာမဲ့အရေးကနေပါကြိုကာထားတဲ့အနေနဲ့ဆောင်ရွက်တာဖြစ်ပါတယ်။ဒီဥပဒေချမ်းနဲ့မှာတော့ပြီးခဲ့တဲ့တလကျော်ကအထက်လွှတ်တော်မှာအတည်ပြုခဲ့တဲ့အီရန်ရဲ့တည်ငြိမ်မှုပြပြအောင်ဆောင်ရွက်ချက်တွေကိုတံပြန်တဲ့ဥပဒေနဲ့အီရန်ရဲ့ပဲဒိန်းတုံးကြီးစမ်းသပ်မှုတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေလည်းပါရှိပါတယ်။အောက်လွှတ်တော်ကိုရောက်တဲ့အချိန်မှာတော့ဒီဥပဒေချမ်းကလှုပ်ထုံးလုံနေဆိုင်ရာကိစ္စတွေကြောင့်တက်နေခဲ့တာပါ။အောက်လွှတ်တော်ဘက်ကဒီဥပဒေထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်ပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေထပ်ဖြစ်ဖို့လိုလားခဲ့တာဖြစ်ပါတယ်။မနေ့စနေနေ့မှာတော့လုံထုံးလုံဒီကိစ္စရက်တွေကြောင့်ကြန့်ကြာနေရတဲ့အချက်တွေရောမြောက်ကိုရီးယားပေါ်ဒဏ်ခတ်ပိတ်ဆို့မှုထပ်ထည့်တာတွေအပေါ်မှာပါသဘောတူညီချက်ရပြီလို့ပါတီနှစ်ရက်တုန်းကဆစ်ဆက်ဆွေးနွေးသူတို့ကပြောပါတယ်။ရုရှား၊အီရန်နဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပါဝင်တဲ့ဥပဒေချမ်းကိုတော့လာမယ့်အင်္ဂါနေ့မှာအောက်လွှတ်တော်မှာမဲခွဲဖို့စီစဉ်ထားပါတယ်ရှင်
။ American Dollar 73 billion နီးပါးကုန်ကြခံတည်ဆောက်ထားတဲ့အဆင့်မြင့်နည်းပညာသုံး American စစ်သင်္ဘောUSS Gerald R. Ford ရေချပွဲကိုမနေ့စနေနေ့ကသမ္မတ Donald Trump တက်ရောက်ခဲ့ပါတယ်။ဒီစစ်သင်္ဘောကြီးကကမ္ဘာကိုသတင်းစကားပေါင်းတန်ချိန်တသိန်းပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတော်တွေဖိမ့်ဖိမ့်တုံသွားစေမယ်လို့လည်းသမ္မတကပြောခဲ့ပါတယ်။ဒေါ်လာတန်းထောင်ချီကျော်လွန်သုံးဆွဲခဲ့ရပြီးသုံးနှစ်တာကြာကြာခဲ့ပြီးတဲ့နောက်မှာတော့နျူကလ িয়ার စွမ်းအင်သုံးမျိုးဆက်တစ်လင်းတင်သင်္ဘောတွေရဲ့ပထမဆုံးသောလင်းတင်သင်္ဘောကြီးကိုအမေရိကန်ရေတပ်ကိုသမ္မတ Trump ကဗာဂျီးနီးယားပြည်နယ်နော်ဖော့ရေတပ်ခန်းမှာတရားဝင်လွှဲပြောင်းပေးအပ်ခဲ့ပါတယ် USS Gerald R. Ford ကနှစ်ပေါင်း40အတွင်းပထမဆုံးသောအမျိုးသားတစ်အရာမလင်းတင်သင်္ဘောကြီးဖြစ်ပြီးတော့တိဆောက်ဖူးသမျှထဲမှာကုန်ကျစရိတ်အများဆုံးလည်းဖြစ်ပါတယ် USS Gerald R. Ford ကို2009ခုနှစ်မှာစတင်တိဆောက်ခဲ့တာဖြစ်ပြီးတော့2015ခုနှစ်မှာဒေါ်လာ 10.5 ဘီလီယံနဲ့အပြီးတန်နိုင်ဖို့မှန်းခဲ့ကြတာပါဒါပေမဲ့လင်းတင်သင်္ဘောကြီးမှာတုံးတဲ့နောက်ဆုံးပေါ်နည်းပညာကြောင့်ကုန်ကျစရိတ်ကပိုပြီးများသွားရတာနဲ့တိဆောက်ပြီးစီးဖို့နှောင့်နှေးခဲ့ရတာဖြစ်တယ်လို့ရေတပ်ကပြောပါတယ်သင်္ဘောကြီးရဲ့တက်တန်းက250ဖြစ်ပြီးသူ့ရဲ့နျူကလ িয়ার ဒါဘေးဆက်ကလည်းနောက်ထပ်လောင်စာထပ်ဖြည့်စရာမလိုပဲနှစ်ပေါင်း20အသုံးပြုနိုင်မှာဖြစ်ပါတယ် USS Ford သင်္ဘောကြီးကိုတော့အမေရိကန်ပြည်ထောင်စုရဲ့38ဦးမြောက်သမ္မတနောက်ဒုတိယကမ္ဘာစစ်အတွင်းကရေတပ်ရဲ့လက်ထောက်တပ်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Gerald Ford ရဲ့နာမည်ကိုပေးထားတာဖြစ်ပါတယ်သင်္ဘောကြီးကိုတော့သမ္မတ Gerald Ford ရဲ့သမီးဖြစ်သူ Susan Ford Bills က2013ခုနှစ်မှာနာမည်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ် Texas က Walmart ဆိုင်ကြီးရဲ့ကယ္ယနာယနေရာမှာရပ်ထားတဲ့ကုန်တင်ကားကြီးတစ်ခုတည်းကလူ၈ဦးသေဆုံးနေတာကိုတွေ့ရတဲ့အကြောင်း Texas ရဲကပြောပါတယ်ကုန်တင်ကားထဲမှာကလေးငယ်တွေအပါအဝင်အနည်းဆုံး28ဦးကိုတွေ့ခဲ့ရပြီးဒီထဲက18ဦးတို့ကတော့စိုးရိမ်ပွဲရအပူရှင်ကြောင့်ဖြစ်တဲ့ဒဏ်ရာတွေရထားတယ်လို့ဆန်အန်တိုနီယိုမိသက်တပ်ဖွဲ့ကြီးကဲချားဟွတ်ကပြောပါတယ်ကဲထုတ်လာရသူတွေထဲကတချို့ကတော့ပြန်ကောင်းမလာနိုင်တော့တဲ့အခြေအနေမျိုးထိ အုံနောက်ထိခိုက်ခံစားနေရတယ်လို့လည်းမိသက်တပ်ဖွဲ့အကြီးအကဲက CNN သတင်းဌာနကိုပြောပါတယ်။နောက်တညသာထက်နေရရင်တော့ဒီလူတွေအလို့အသက်ရှင်တော့မှာမဟုတ်ဘူးလို့လည်းမိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်။ San Antonio မြို့ရဲ့ရာသီဥတုကပူပြင်း၆တွေ့နေတာပါ။အအေးခံကုန်တင်ကားကြီးဖြစ်ပေမဲ့လို့လည်းလေအေးပိစက်ကအလုံးမလုံးပဲဖြစ်နေတာပါ။ကုန်တင်ကားမောင်းသမားကတော့ဖမ်းဆီးထားပြီလို့လည်းအာဏာပိုင်တို့ကပြောပါတယ်။ကုန်တင်ကားမှာလိုက်ပါလာသူတဦးကဝေါ်မတ်ဆိုင်ကဝန်ထမ်းတဦးကိုတောက်ရည်ပေးဖို့တောင်းခဲ့ပြီးတဲ့နောက်မှာဒီလူတွေကိုတွေ့ခဲ့တာဖြစ်ပါတယ်။ဝေါ်မတ်ဆိုင်ကြီးကဝန်ထမ်းကရေတောင်းတဲ့သူကိုရေပေးခဲ့ပါတယ်။ဒီနောက်မှာတော့ရဲကိုဖုံးခေါ်ပြီးဒီလူတွေအဆင်ပြေမပြေစစ်ဆေးပေးဖို့အကြောင်းကြားခဲ့တာဖြစ်ပါတယ်။လူမောင်ခိုးကူးမှုရာဇဝတ်မှုဆိုင်ရာနဲ့ဆောင်ရွက်နေတယ်လို့ရဲချုပ်ဝီလျံမက်မနက်စ်ကလည်းပြောဆိုထားပါတယ်ရှင်။
ဗင်နီဇွဲလာနိုင်ငံမှာလွတ်တော်အသစ်ဖွဲ့စည်းအခြေတင်ဖြစ်ဖွယ်ဇူလိုင်လ30ရက်ရွေးကောက်ပွဲကိုဖျက်သိမ်းရေးသမ္မတနီကိုလတ်မာဒူရိုကိုဖိအားပေးဖို့ရည်ရွယ်ပြီးတော့ဒီသတင်းပတ်ထဲမှာနိုင်ငံတော်ဝန်နှစ်ရက်ကြာဆန္ဒပြပွဲကိုအတိုက်ခံဘက်ကကြေညာပါတယ်မနေ့စနေနေ့တုန်းကတော့မြို့တော်ကရာကတ်မှာဆန္ဒပြသူတွေကအခြေခံဥပဒေကိုပြင်ဆင်ရေးဆွဲမဲ့သမ္မတမာဒူရိုရဲ့အစီအစဉ်ကိုစန့်ကျင်ကြွေးကြော်ပြီးတရားရုံးကိုချီတက်ဆန္ဒပြခဲ့ကြပါတယ်ကရက်ကတ်မြို့တော်တွင်နေရာတစ်ခုမှာတော့အမျိုးသားအဆောင်တပ်ဖွဲ့တွေကမျက်ရည်ပုံးတွေတုံးခဲ့ပါတယ်အဖြူအောင်မီးခိုးငွေတွေနောက်လုံခြုံရေးတာဝန်ရှိသူတွေကလည်းဆိုင်ကယ်တွေနဲ့တန်းစီပြီးဆန္ဒပြတဲ့သူတွေကိုတားဆီးခဲ့ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အစိုးရစန့်ကျင်ရေးမှာထင်ရှားတဲ့ပြရုပ်ဖြစ်လာတဲ့အသက်23နှစ်အရွယ်တရော့ဆရာတဦးလည်းမနေ့စနေနေ့ကမျက်နှာမှာဒဏ်ရာရခဲ့ပါတယ်စနေနေ့ကမြို့တော်ကရော့ကတ်မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတ်တိုက်ဖြစ်ခဲ့ကြတာမှအခုလိုဒဏ်ရာရသွားတာပါတရော့ဆရာအတေကကတော့ဘာပဲဖြစ်ဖြစ်ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့ကရော့ကတ်မြို့တော်မှာမြို့တော်ကစေုံမှာပြောဆိုသွားပါတယ်ဗင်နီဇွဲလားနိုင်ငံမြို့တော်မှာပဋိပက္ခတွေထိတ်တိုက်တွေ့မှုတွေကြားမှာသူကတရော့တလက်နဲ့တီးမုတ်ဖျော်ဖြေနေတာဖြစ်ပြီးတော့ကြော်ကြားလာခဲ့တာဖြစ်ပါတယ်လက်လောလာပိုင်းတွေအတွင်းမှာဗင်နီဇွဲလားနိုင်ငံကမတည်ငြိမ်မှုတွေကြောင့်လူပေါင်း100ကျော်တည်ဆုံးခဲ့ရပြီးထောင်ထဲချီတန်းရခဲ့သလိုယာနဲ့ချီပြီးတော့လည်းဖမ်းဆီးချုပ်နှောင်ထားပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ကုလသမဂ္ဂလုံခြုံရေးကောင်စီကအခုလက်တလောအစ္စရေးနဲ့ပါလက်စတိုင်းတွေကြားဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုဆွေးနွေးဖို့အတွက်အရေးပေါ်အစည်းအဝေးတစ်ရပ်ကိုတနင်္လာနေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာနှစ်ဖက်ကြားမှာပြီးခဲ့တဲ့နှစ်တည်းအတွင်းအရက်ဆက်ဆုံးတိုက်ခိုက်မှုတွေဖြစ်ပါတယ်။စနေနေ့ထုံးကဂျေရုဆလင်မြို့ဟောင်းမှာရှိတဲ့မွတ်စလင်တို့ရဲ့ဘာသာရေးအရာအထူးမြတ်ထားရနေရာကိုအစ္စရေးဘက်ကဝင်ခွင့်မပေးတဲ့အတွက်မွတ်စလင်အမျိုးသားယာပေါင်းများစွာဟာအဲ့ဒီနေရာအပြင်ဘက်မှာပဲညနေပိုင်းဝတ်ပြုခဲ့ရကနေနှစ်ဖက်ပဋိပက္ခတွေဖြစ်ပွားခဲ့တာပါ။အဲ့ဒီနေရာကိုတော့မွတ်စလင်တွေက Nobel Sanctuary လို့ခေါ်ပြီးအစ္စရေးတွေကတော့ Temple Mount လို့ခေါ်ပါတယ်။စနေနေ့အစောပိုင်းကတော့အစ္စရေး၃ယောက်ညနေစာစနေတုန်းအိမ်ထဲဝင်ပြီးဓာတ်နဲ့ထိုးခဲ့တဲ့ပါလက်စတိုင်းလူမျိုးရဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ကအိမ်ကိုအစ္စရေးအာဏာပိုင်တွေဝန်ရှာခဲ့တယ်လို့ပြောပါတယ်။အဲ့ဒီတိုက်ခိုက်မှုဟာရာမာလာမြို့မြောက်ဘက်ကNif Sub ဒေသမှာဖြစ်ပွားခဲ့ပြီးနှစ်ယောက်ကတော့တောက်ကြနေကတိုက်ခတ်ခံရပြီးသိပ်မကြခင်မှာတေဆုံသွားခဲ့ပါတယ်။ဂျန်နစ်တယောက်ကတော့တောက်ကြနေနှောင်းပိုင်းမှာတေဆုံသွားတာဖြစ်ပါတယ်။တိုက်ခတ်ခဲ့တဲ့သူဟာအသက်20ရွယ်အိုမာအယ်အဘတ်ဆိုသူဖြစ်ပြီးသူ့ကိုအစ္စရေးရဲတွေကတနက်နဲ့ပစ်ပြီးဒဏ်ရာရသွားတာကြောင့်အစ္စရေးစေယုံကိုပို့ဆောင်လိုက်ပါတယ်။ဒါပြင်သူနဲ့ညီကိုတော်ဆက်သူကိုလည်းဖမ်းဆီးလိုက်ပြီးဂျော်ဒန်မြစ်အနောက်ဖက်ကန်ကသူတို့မိသားစုရဲ့အင်ကိုဝန်ရှာပြီးဖျက်ဖို့အတွက်လုပ်နေပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကန်ဒဟာပြည်နယ်တောင်ပိုင်းကရွာတရွာမှာတာလီဘန်စပုံတွေကလူ60ထက်မနည်းကိုပြန်ပြီးဆွဲသွားခဲ့ပြီးတော့အိတ်တွေက9ယောက်ဟာအသက်ခံလိုက်ရတယ်လို့သတင်းရရှိကြောင်းအာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့4ရက်အတွင်းတာလီဘန်တွေကဘတ်စကားတွေကိုတိုက်ခိုက်ခဲ့ပြီးအဲ့ဒီလူတွေကိုပြန်ပြီးဆွဲသွားတာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရပုဂ္ဂိုလ်က AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းကန်ဒဟာပြည်နယ်ရဲတပ်ဖွဲ့ရဲ့အကြီးအကဲကတော့တာလီဘန်တွေဟာအဲ့ဒီရွာသားတွေကိုအိမ်တွေကနေပြန်ပြီးဆွဲသွားတာဖြစ်တယ်ဆိုပြီးတော့ AFP သတင်းဌာနကိုပြောပါတယ်။တာလီဘန်တွေဟာကန်ဒဟာတာရင်ကော့အဝေးပြေးလမ်းပေါ်မှာရှိတဲ့ရွာကလူ80ကိုတောက်ကြနေတုန်းကသူတို့ရဲ့အိမ်တွေကနေပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်။သူတို့ကအဲ့ဒီတဲက9ယောက်ကိုဒီနေ့တပ်ပစ်လိုက်ပြီးတော့အဲ့လူတွေရဲ့ရုပ်လောင်းကိုဒီမနက်မှာရွာသားတွေတွေ့ရှိခဲ့တယ်လို့ပြည်နယ်ရဲမှူးကြီးအဘဒူရာဇစ်က AFP သတင်းကိုပြောပါတယ်။ တာလီဘန်တွေကလူ30ကိုပြန်လွတ်ပေးခဲ့ပြီးတော့ကျန်တဲ့လူ30ကိုတော့ဆက်ဖမ်းထားတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကတော့လူ20ထွက်ပြေးလွတ်မြောက်လာပြီးတော့33ယောက်ဆက်ဖမ်းထားကြောင်း9ယောက်ကတော့တည်ဆုံသွားပြီဖြစ်တယ်ဆိုပြီးတော့သူကအတည်ပြုပါတယ်။ဘတ်ကားရီယာကန်ဒါဟာကနေအော်ဂန်ပြည်နယ်ကိုသွားနေတုန်းတိုက်ခိုက်ခံရတာဖြစ်တယ်လို့သူကပြောပါတယ်။တာလီဘန်တွေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ထိတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။
ဧသီယိုးပီးယားအချင်းထောင်ကနေလွှတ်ပေးလိုက်ပြီးဆိုမာလီယာအစိုးရထံကိုလွှဲပြောင်းပေးလိုက်တဲ့အချင်းသားတရားကျော်မနစ်စနေနေ့ကမြို့တော်မိုဂါဒီရှုကိုရောက်သွားကြပြီလို့ဆိုမာလီယာအစိုးရအရာရှိတွေက VOA ဆိုမာလီယာဌာနကိုပြောပါတယ်။ပြန်လည်ရောက်ရှိလာကြတဲ့အချင်းသားတရား14ဦးဟာလေယံပေါ်ကဆင်းလာကြတဲ့အခါမှာတော့ပြုံးနေကြပြီးတချို့ကတော့ဒူးထောက်ပြီးမြေကြီးကိုနှမ်းလိုက်ကြတယ်လို့ပြောပါတယ်။လေးစိမ့်မှစောင့်နေကြတဲ့အချင်းသားတွေရဲ့မိဘတွေဆွေမျိုးသားချင်းတွေဟာလည်းသူတို့ရောက်လာတဲ့အချိန်မှာငွေကြေးချပါတယ်။ဆိုမာလီယာအချင်းသားတွေဟာအီသီယိုးပီးယားနိုင်ငံတွင်တရားမဝင်ဝင်ရောက်မှုအပါအဝင်ပြစ်မှုပေါင်းအများအပြားနဲ့ဖမ်းဆီးခံခဲ့ကြရတာဖြစ်ကြောင်းဆိုမာလီယာအစိုးရအရာရှိတွေကဒေတာကန်သတင်းတွေကိုပြောကြားခဲ့ပါတယ်။အချင်းသားတွေကိုခုလိုလွှတ်ပေးလိုက်တာဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းအချင်းသားတွေလွတ်မြောက်လာတဲ့အချိန်အီသီယိုးပီးယားမှာသူတို့နဲ့အတူရှိနေခဲ့တဲ့အီသီယိုးပီးယားနိုင်ငံဆိုင်ရာဆိုမာလီယာတပ်အမတ်ကြီးကပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာချင်းပါနေတဲ့ CONCACAF Gold Cup ဘောလုံးပွဲမှာတော့ American Team Final တက်သွားပါတယ်။စနေနေ့ကကစားတဲ့ချိုဘူးလူပွဲမှာ American က Costa Rica ကို2-0မရှိနဲ့အနိုင်ရပြီး Final တက်သွားတာပါ။ပထမဂိုးကိုတော့ Josie Altador ကသွင်းခဲ့တာဖြစ်ပြီးတော့ဒုတိယဂိုးကိုတော့ Clint Dempsey က82မိနစ်မှာ Free Kick ကနေသွင်းခဲ့တာပါ။ဒီကနေ့တနင်္ဂနွေနေ့မှာတော့ဒုတိယ Semi-Final အဖြစ်နဲ့ Mexico နဲ့ Jamaica တို့ကစားကြမှာဖြစ်ပါတယ်။ဒါပြင်စနေနေ့ကကစားတဲ့ International Championship Cup ရာသီကြိုးခြေစမ်းပွဲမှာတော့ Barcelona နဲ့ Tottenham တို့အနိုင်ရသွားပါတယ်။ Barcelona နဲ့ Juventus ပွဲမှာ Barcelona က2-0နဲ့နိုင်ပြီးဂိုးတွေကိုတော့ Barcelona ကနေ PSG ကိုပြောင်းမယ်လို့သတင်းတွေကြေကြေလောင်လောင်ထွက်နေတဲ့ Brazil တိုက်စစ်မှု Neymar က2-0လုံးသွင်းခဲ့တာပါ။ Florida ပြည်နယ် Orlando မှာကစားတဲ့ PSG နဲ့ Tottenham ပွဲမှာတော့ Tottenham က 4-2 နဲ့အနိုင်ရသွားခဲ့ပါတယ်။ဒီကနေ့မှာတော့ Manchester United နဲ့ Real Madrid အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံငြိမ်းချမ်းရေးဦးဆောင်လှုပ်ရှားခဲ့သူငြိမ်းချမ်းရေးပြည်သူ့ကကြီးဆရာကြီးသခင်ကိုရမရဲ့သူမနာကိုမနာငြိမ်းချမ်းရေးလုပ်ငန်းစဉ်အတိုင်းစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အစိုးရတက်မတော်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆရာကြီးသခင်ကိုရမကွဲလွန်ခြင်း53နှစ်ပြည့်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အယတအစိုးရကြိုးပမ်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာခွဲခြားကန့်သတ်ချဉ်းလျထားခြင်းမရှိဘဲအားလုံးပါဝင်ရေးမှုနဲ့ဒန်းတူဆွေးနွေးညှိနှိုင်းအဖြစ်ရှာဖို့ကိုလည်းတိုက်တွန်းကြပါတယ်။အပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
ဆရာကြီးသခင်ကိုရောမိုင်းကွဲလွန်ခြင်း53နှစ်မြောက်အထိမ်းအမှတ်နေ့အခမ်းအနားကိုဒီကနေ့ဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်မြို့ရွှေတဂုံဖျားလန်ဦးဥဒမပန်းချန်နယ်ကဆရာကြီးသခင်ကိုရောမိုင်းဂူဘိတ်မန်မှာဆရာကြီးရဲ့မိသားစုဝင်တွေဆရာကြီးသခင်ကိုရောမိုင်းဂူဘိတ်မန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်နဲ့အတူတိုင်းရင်းသားကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေကျောင်းသားသမဂ္ဂတွေနဲ့ဒီမိုကရေစီအင်အားစုတွေကစုပေါင်းကျင်းပခဲ့ကြပါတယ်အဓိကကတော့မြန်မာပြည်မှာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးမြင်တွေ့လို့တဲ့ဆရာကြီးသခင်ကိုရောမိုင်းရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်နိုင်ရေးအခုလိုအထိမ့်မှန်ဒီအခမ်းအနားတွေကိုဂုဏ်ပြုကျင်းပတာဖြစ်တယ်လို့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ဒီနေ့ဆရာကြီးသခင်ကိုရောမိုင်းကွန်လွန်ခြင်း53နှစ်မြောက်အခမ်းအနားမှာတော့မြေကြီးဆရာတော်ပေါ့နော်ဆရာတော်ကဩဝါဒကထာပေးပါတယ်အဲနောက်ပြီးတော့ဒီတိုင်းသားကုသလေတွေကိုကျွန်တော်တို့ဖိတ်ကြားပါတယ်ဆရာကြီးကလည်းလည်းအကြီးအကဲဖြတ်လာတော့လေအဲလည်းပါတီရေးကကုသလေတွေလည်းလို့ပြောတာရှိပါတယ်နောက်ဆရာကြီးကဘာမှလို့ဆရာကျွန်တော်တမကပြဖွဲ့ချုပ်သကတာရဲ့နိုင်ငံတူဖြစ်တဲ့အတွက်လည်းသကတာအမှုတော်ကွန်ပြီတဲကဟိုအတွင်းမှုဖွဲ့တွေကတက်ရောက်ပါတော့ကိုကောင်းချက်ချော်ပြောတာလည်းရှိပါတယ်တော်ခွန်လေးခွန်ကားခွန်ချောင်းလိုမျိုးဆက်ကအဲ့လိုပုဂ္ဂိုလ်မျိုးတွေလည်းလို့ပြောကြတာရှိပါတယ
်ဆရာကြီးသခင်ကိုရမိုင်ဦးဆောင်လှူရှားခဲ့တဲ့ငြိမ်းချမ်းရေးလမ်းစဉ်တွေတမိုင်းကြောင်းတွေကိုယနေ့ခေတ်လူငယ်တွေနဲ့နောက်မျိုးဆက်သစ်တွေသိရှိနိုင်ဖို့အတွက်ကိုလည်းအခုလိုမျိုးအမှတ်တရအထိမ်းအမှတ်တွေကိုဒီမိုကရေစီအင်အားစုတွေဘက်ကကာရဝပြုကျင်းပကြတာဖြစ်တယ်လို့လည်းလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
ဆရာကြီးလိုပုဂ္ဂိုလ်မျိုးကဒီလိုတိုင်းပြည်ရဲ့နိုင်ငံရေးတမိုင်းမှာထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နော်ဆရာကြီးကသူ့ရဲ့ဒီနိုင်ငံရေးလုပ်ငန်းတွေပဲဖြစ်ဖြစ်သူ့ရဲ့တိုင်းကျပြည်လုံးကနေအားလုံးဟာပြည်သူတကယ်ခြေခံပြီးတော့လုပ်ခဲ့တယ်လူလူပ ဟိုအမြဲတမ်းသူအလေးနဲ့ထားခဲ့တယ်။မင်းငယ်ရေးကိစ္စနဲ့ပတ်သက်လို့ရှိရင်ဆရာကြီးကထူးထူးခြားခြားပမာကြီးထဲမှာဒီငယ်ရေးလှူရှားမှုရဲ့သင်္ကေတလို့ပြောလို့ရတယ်ပေါ့နော်။အော်ဆရာကြီးလိုပုဂ္ဂိုလ်မျိုးကိုကျွန်တော်နောင်မျိုးသက်တွေကမျိုးသက်အသီးသီးကအလေးလာနိုင်ဖို့အတူယူနိုင်ဖို့သူ့ရဲ့သွန်သင်ချက်တွေသွန်ကြားချက်တွေကခဏအချိန်လေးအထိကဲဒီနေရာမှာဖြစ်တယ်ဒါကြီးတိဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့ဒီလိုစတယ
်တစ်ဆက်တည်းမှာပဲယနေ့ဖော်ဆောင်နေတဲ့ငင်းညာရေးလုပ်ငန်းစဉ်ပေါ်မေးခွန်းထုတ်စရာတွေနဲ့စိုးရင်စရာမရေမရာအခြေအနေတွေမှာဆရာကြီးသခင်ကိုရောမိုင်းရဲ့သူမနာကိုမနာလမ်းစဉ်အတိုင်းကျင့်သုံးစေလိုပါတယ်လို့လည်းဥအောင်မိုးစောကတိုက်တွန်းပါတယ
်ငင်းညာရေးဖြစ်စဉ်ဆိုတာလည်းပဲကျွန်တော်တို့တိုင်းပြည်မှာအစားပြည်နေပြီလေဒါပေမဲ့ဒီဖြစ်စဉ်ကလက်တွေ့ကျရှေ့ရောက်မလားမရောက်ဘူးလားဆိုတာတော်တော်လေးအခုအချိန်ကဝေဝေပါဖြစ်နေတဲ့အချိန်ကျွန်တော်တို့လည်းစိုးရင်မကင်တော့ဖြစ်နေတဲ့အခြေချက်တွေပေါ့နော်။ဟိုပြည်သူတွေနေလဲဒီကိစ္စနဲ့ပတ်သက်လို့ဆိုရင်မတင်ဖြစ်လိမ့်မယ်လို့ကျွန်တော်တော့အဲ့လိုယူဆတယ်။ဒီလက်တွေ့ကဒီအစိုးရနဲ့ပြည်ခရရဖြစ်ထားတဲ့အဖွဲ့အစည်းပေါ်ရရှိသေးတယ်။ဟို UNFC လို့လို့အဖွဲ့အစည်းမျိုးတွေကလည်းလက်တွေ့မှာပါမလားမပါဘူးလားဆိုတာကမရေမရာဖြစ်နေသေးတဲ့အချိန်။မြောက်ပိုင်းအဖွဲ့တွေကလည်းပဲပုံစံတစ်မျိုးဖြစ်တယ်။ဒီကြားထဲမှာတချို့အဖွဲ့အစည်းတွေကဒီငင်းရဲဖြစ်စဉ်ထဲမှာပါဝင်ဖို့မရှိဘူးဆိုတဲ့အခြေအနေဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့တော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေသက်ဆိုင်ရာအာဏာပိုင်တွေနိုင်ငံတော်အကြီးအကဲတွေကိုကျွန်တော်မေတ္တာရပ်ခံချင်တာကဒီဆရာကြီးအစိုးပြုခဲ့တဲ့ပေါ့နော်သူမနာကိုမနာငင်းငယ်လမ်းစဉ်ကိုအလေးနဲ့ရှိဖို့အဲ့ဒါဆိုလို့ရှိရင်တော့ဒီအခုကြောရတဲ့အတိုင်းဒီလိုပစ်ခတ်ရတဲ့ကိစ္စတွေငင်းငယ်ကိစ္စတွေကအချောမွေလာနိုင်တယ်အတူလည်းမနာကိုလည်းမနာတဲ့အခြေခံအောက်မှာနော်တရားတရားဟိုတွေချာချာဒီနေ့နိုင်နိုင်ကြဖို့တော့ဒီမှုတိစောက်နိုင်ကြဖို့ဒီဒီနေ့လိုအခါသမားအမျိုးမှာမြစ်တာရက်ခံကြမှာ
အယတအစိုးရလက်ထက်မှာပြည်သူတရလုံးတောင်းတလိုလားနေတဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုစစ်မှန်တဲ့ဒီမိုကရေစီစနစ်တိစောက်နိုင်မှုအရေးဆောင်ရွက်တဲ့အချက်တွေကိုလည်းဆရာကြီးသခင်ကိုရောမိုက်ငြိမ်းချမ်းရေးကိုရက်ကကြီးညာချက်ထုတ်ပြန်တောင်းဆိုတဲ့အကြောင်းဦးထွန်းဝင်းငင်းကပြောပြပါတယ
်ငြိမ်းချမ်းရေးကိုတူနာကုမ္ပဏီနဲ့ဝိုင်းဝိုင်းမှာပြည်သူ့ကိုလေးအခြေစားရေးကိုဆရာကြီးကဒီလွတ်လပ်မှုတန်းတူမှုအဲ့လိုအခြေအနေတွေကိုအားဖြင့်ကိုကျင့်သုံးပြီးတော့ဆောင်ရွက်ရမယ်လို့တခြားလုံးရခံခဲ့တာပါဒီနေ့အချိန်မှာလည်းအဲကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီတန်းတူရေးကိုအခြေခံတဲ့ခုလိုဒီတွဆုံသွေးနွေးမှုမျိုးကိုကျွန်တော်တို့အားလုံးပါဝင်ရေးကိုဖြစ်တယ်မှာပေါ့အဓိကကတော့ဒီနေ့ငင်းငယ်ဖြစ်စင်မှာအခက်အခဲဖြစ်နေတဲ့ကာကြုံမှု6ချက်ကိုဖြတ်သိမ်းလေးကိုတောင်းဆိုတာပေါ့အဲကျွန်တော်အဲ့ဒါတော့ဒီနေ့ဒီလိုmessage ပေးတယ်အဓိကချက်ပါလို့
လားမြမပြည်ငင်းညာရေးကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မယ်ဆိုတဲ့သမရဦးထင်ကျော်ဦးဆောင်တဲ့အယတအစိုးရလက်ထက်ငင်းညာရေးဘီသူကကြီးဆရာကြီးသခင်ကိုရောမိုင်းလိုလားတောင်းတတဲ့စစ်မှန်တဲ့ငင်းညာရေးဖော်ဆောင်နိုင်ပါစေကြောင်းငင်းညာရေးလိုလားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကဆရာကြီးသခင်ကိုရောမိုင်းကွယ်လွန်ခြင်း53နှစ်မြောက်နေ့မှာစုပေါင်းတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်
မဆူမွန်တင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့မြန်မာနဲ့မြောက်ကိုရီးယားနိုင်ငံကြားစစ်ရေးဆက်ဆံရေးဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်အရင်စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနိုင်ငံစစ်ရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့နောက်ဆက်တွဲလက်ကျန်ဆက်ဆံမှုတွေကိုလက်ရှိ NLD အစိုးရအနေနဲ့လုံးဝဖျက်တောက်ပြဖို့အမေရိကန်ဘက်ကလိုလားကြောင်းအမေရိကန်အစိုးရအဆင့်မြင့်အရာရှိသူကပြောကြားချက်ကိုကူကားပြီး Reuters သတင်းကဖော်ပြထားပါတယ်လက်ရှိအချိန်မှာမြောက်ကိုရီးယားနဲ့စစ်ရေးဆက်ဆံမှုလုံးဝမရှိကြောင်းမြန်မာဘက်ကပြပြတတညင်းဆိုထားပေမဲ့အရင်ကလနဲ့ပစ္စည်းဆိုင်ရာနှစ်နိုင်ငံသဘောတူညီမှုစာချုပ်တွေရဲ့အကျိုးဆက်တွေအခုချိန်ထိရှိနေတယ်လို့အမေရိကန်ဘက်ကယုံကြည်ထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်အပြည့်အစုံကိုမှအင်ဂျင်နီယာကတင်ပြပေးပါမယ်ရှင်
။ပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်လည်းဖြစ်တဲ့တန်မတ်ကြီးဂျိုးဆက်ဘျွန်ရဲ့ခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားအကြားအရင်ကရှိခဲ့တဲ့စစ်ရေးဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြသလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိတဦးကပြောပါရယ်။မြောက်ကိုရီးယားနိုင်ငံတည်းစီးဝင်နေတဲ့ဘဏ္ဍာငွေတွေထဲမှာမြန်မာနိုင်ငံကလည်းပါလာမဲ့အနေအထားကိုအမေရိကန်ဘက်ကအဓိကစိုးရိမ်မကင်းဖြစ်နေတာတွေ့ရကြောင်းဂျိုးဆက်ဘျွန်နဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတဦးဖြစ်တဲ့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါရယ်။
နောက်ကိုရီးယားနဲ့မြန်မာနဲ့ဆက်ဆံရေးဆက်ပြီးတော့ရှိနေမဲ့အနေအထားကိုသူတို့စိုးရိမ်နေဆိုတဲ့သဘောကိုပြောတယ်ပေါ့လေပထမတစ်ချက်ကအဲပြီးတော့အထူးသဖြင့်သူတို့မြန်မာနိုင်ငံကိုပြည်နိုင်ငံနဲ့ပြည်နိုင်ငံနဲ့ပြည်နိုင်ငံနဲ့မဆက်ဆံဆက်ဆံမဆက်ဆံလို့သူတို့ကပြောပိုင်မှာမရှိဘူးသူတို့ညာလဲ UN ကချမှတ်ထားတဲ့သုံးဖြစ်ချက်အတိုင်းနဲ့နောက်ကိုရီးယားကိုဟိုစီးဝင်တဲ့ငွေတွေမှာမြန်မာနိုင်ငံငွေတွေကပါလာမယ် အနေထားကိုလည်းသူတို့စိုးရိမ်နေအဲ့ချက်ကိုသူအဓိကထားကြောပါတယ်ဗျာ
အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်နဲ့ဆစ်ဆိုးရလက်ထက်မှာဒုံးကြီးလက်နဲ့ဆိုင်ရာဤပညာတွေအပါအဝင်အခြားဆက်လက်နဲ့ပစ္စည်းတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အပြန်အလှန်အနီးကပ်ဆက်ဆံမှုတွေရှိခဲ့တာပါဒါကြောင့်လဲကြန့်ရှိနေတဲ့ချိတ်ဆက်မှုတွေကိုလုံးဝဖျက်တောက်ဖို့အမေရိကန်အစိုးရကမြန်မာကိုဖိအားပေးနေတာဖြစ်ပါတယ်မစ္စတာယွန်းဟာဇူလိုင်လ18ရက်နေ့ကကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကပြောဆိုခဲ့တာတွေနဲ့ပတ်သက်လို့သူသိခဲ့ရတာတွေကိုလည်းကိုရဲမျိုးဟင်းကအခုလိုပြောပြပါဗျာ
။ကျွန်တော်တို့အမြင်ကတော့ဒီတွေ့ဆုံမှုမှာတော့ထူးထူးခြားခြားပေါ့ဒါနဲ့ပတ်သက်ပြီးအတီးပြူတာညင်းတာထူးထူးခြားခြားတော့တုံ့ပြန်တာမရှိဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျ။အဲဟိုလက်ရှိအနေထားကတော့ American ဘက်ကပဲဒီဟာနဲ့ပတ်သက်ပြီးသူတို့ဒီမူရှိရဆိုတဲ့အကြောင်းအတိကဟိုထားပြီးပြောတယ်လို့ကျွန်တော်တို့သိရပါတယ်။အဲပြီးရတော့သူတို့ကအမေရိကန်ဘက်ကပြောတဲ့အချက်ကလည်းဒီကုလသမဂ္ဂဟိုလွန်ရွေးကောင်စီဆုံးဖြတ်ချက်ကိုလေးစားလိုက်နာဖို့ဆိုတဲ့အချက်ကိုအတိကပြောတာကိုကျွန်တော်တို့သိရပါတယ်။
မစ္စတာယွန်းဟာသူ့ရဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းတိကျစီတွေ့ဆုံခဲ့ပေမယ့်ဘာတွေအဓိကဆွေးနွေးခဲ့သလဲဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။American ပြည်ထောင်စု Alaska တီနယ်အထီတောင်ရောက်နိုင်တယ်လို့ယူဆရတဲ့ Nuclear ထိပ်ဖူးတက်တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားကနေစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်အခုလို Mr. Yoon ရဲ့မြန်မာအပါအဝင်အာရှဒေသခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမာရေးအရာပဲဖြစ်ပြီးစစ်ရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာနိုင်ငံသားရေးအတွင်းဝင်ဦးကျော်စရာကသတင်းနောက်တွေကိုပြီးခဲ့တဲ့တင်းင်းလာနေကပြောဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နေတယ်လို့ American ဆိုင်ရာမြန်မာတန်မတ်ကြီးကလည်းပြောဆိုခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားမှာမြန်မာတန်ယုံဖွင့်လှစ်ထားခြင်းမရှိသလိုကုန်သွယ်ရေးအရာလည်းဆက်သွယ်မှုမရှိသလောက်ပဲလို့ဆိုပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်ကိုနှမဲပြောင်းဖို့အင်ဒိုနီးရှားဘက်ကဆောင်ရွက်လာပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်အင်ဒိုနီးရှားအနေနဲ့ရေပြင်ပိုင်တဲ့ဆိုင်ရာအငင်းပွားမှုကိုပိုပြီးခိုင်ခိုင်မာမာတင်းခံသွားမယ်ဆိုတာကိုပင်လယ်ပြင်ပိုင်တဲ့အငင်းပွားနေတဲ့အထက်ကအင်အားအကြီးဆုံးတရုတ်နိုင်ငံကိုသတိပေးလိုက်တာလို့လည်းရှုမြင်ကြပါတယ်။ Ralph Jennings ရဲ့သတင်းလွှာကိုမှတ်သိနေထိုက်ပြောပြပေးပါပါရှင်။
အင်ဒိုနီးရှားနိုင်ငံဘူနီယိုကျွန်းရဲ့အနောက်မြောက်ဘက်ပင်လယ်ပြင်ကိုမြောက်ပိုင်းနာထူနာပင်လယ်အဖြစ်အမည်ပြောင်းမယ်လို့ရေပြင်ပိုင်နဲ့ဆိုင်ရာဆက်ဆံရေးဒုတိယဝန်ကြီးကပြီးခဲ့တဲ့တောက်ကြနေ့ကပြောခဲ့တယ်ဆိုပြီးအန်တာရာသတင်းဌာနကပြောတာပါအခုနာမည်ပြောင်းမယ်ရေပြင်ကအင်ဒိုနီးရှားနိုင်ငံရဲ့ကျွန်းဆွယ်282ခုပါတဲ့နာထူနာကျွန်းဆွယ်အနီးမှာဖြစ်ပါတယ်တရုတ်ဘက်ကသူ့ရဲ့တောင်ပိုင်းကမ်းရိုးတန်းကနေတိုးချက်ပြီးပိုင်ဆိုင်ကြောင်ပြောဆိုထားတဲ့ 9 dash line ဆိုပြီးတော့သတ်မှတ်ထားတဲ့နယ်နိမိတ်မြင်းရဲ့တောင်ဘက်ဆွန်ပိုက်မှာပါဝင်နေတာဖြစ်ပါတယ်။နာမည်ပြောင်းတဲ့ကိစ္စကအပေါ်ယံသဘောမျိုးဖြစ်ပေမဲ့လည်းမိတ်ဆွေလို့ပြောလို့ရတဲ့တရုတ်နိုင်ငံကိုရောတခြားနိုင်ငံတွေကိုပါရှောင်ရှားကြဖို့သတိပေးလိုက်တာလို့ရှုမြင်တဲ့အကြောင်းဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအရှိတောင်အာရှရေးရာကျွမ်းကျင်သူပါမောက်ခကောက်တာယာကပြောပါတယ်။
I don't call it a storm in a teacup but the reality is China fishing boats do come in
ဒီစားအရင်မကြီးတော့အရေးကြီးလုံနေတာလို့တော့ကျွန်တော်ကမသတ်မှတ်ပါဘူးဒါပေမဲ့တကယ်အဖြစ်မှငါတရုတ်ငါးဖန်လေးတွေဒီနေရာကအစင်းဆက်ငါးဖန်လောက်ွက်ဖြစ်တယ်ဆိုပြီးရှင်းရှင်းလင်းလင်းမရှိလာတဲ့သမန်းကြောင်းနဲ့ပိုင်ဆိုင်နဲ့ဆိုပြီးတော့အင်ဒိုနီးရှားရေပြင်ကိုဝင်လာကြတာပါအင်ဒိုနီးရှားဘက်ကသူတို့ကိုမောင်းထုတ်တဲ့နေရာမှာတော့တပြားသားမှအလျှော့မပေးပါဘူးဒါပေမဲ့အခုလိုရေပြင်ကိုနာမည်ပြောင်းလိုက်တာကပိုင်နဲ့နယ်မြေစည်းပိုင်ဆိုင်နယ်လို့ပြောဆိုတာမျိုးတော့မဟုတ်ပါဘူး
ပင်လယ်ပြင်ကိုနာမည်ပြောင်းတဲ့လောက်ရက်ကလုံးဝအတိတ်ပင်မဲ့တဲ့လောက်ရက်ဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂမ်ရှောင်ကပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်တောင်တရုတ်ပင်လယ်ပြင်ဆိုရာကိုကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကကြေကြေပြန့်ပြန့်လက်ခံထားတာလို့လည်းသူကပြောပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်နယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်ကိုဗီယက်နမ်နဲ့ဖိလစ်ပိုင်ဘက်ကနာမည်ပြောင်းခဲ့ချပြီးတဲ့နောက်မှာအင်ဒိုနီးရှားဘက်ကလည်းလိုက်ပါလှုပ်ဆောင်တာဖြစ်ပါတယ်ဆွမ်းအင်လောင်စာနောက်ငါးသင်္ဆာတပေါ်ကျွေတဲ့စတူယန်ကီလိုမီတာ 3.5 သန်းကျယ်ဝင်းတဲ့တောင်တရုတ်ပင်လယ်ပြင်ပိုင်နက်ကိုဘရူနိုင်းမလေးရှားနဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းအငင်းပွားနေတာဖြစ်ပါတယ်တရုတ်ဘက်ကတော့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကျော်ကိုသူတို့ရဲ့ပိုင်နက်အဖြစ်ပြောဆိုတာပါစင်ကာပူနိုင်ငံက ISEAS Institute ကသုတေသနပညာရှင်လီဟွန်ဟစ်ကတော့အခုလိုပြောပါတယ်
various countries in the region have called the sea differently.
ဒီသတင်းကနိုင်ငံတော်များများကတော့ပင်လယ်ပြင်နာမည်တွေခေါ်ကြတာမတူကြပါဘူး။ဒီလိုမျိုးနာမည်ပြောင်းလိုက်တဲ့အပေါ်မှာတခြားအာရှနိုင်ငံတွေကောက်ကွက်မှုတွေထွက်ပေါ်လာတဲ့ကိစ္စကသိပ်ပြီးထူးခြားလာတဲ့ကိစ္စလို့ကျွန်တော်မထင်ပါဘူး။
ဒါပေမဲ့ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်နိုင်ငံတကာမူဝါဒရေးရာလိုဝီအင်စတီကျူရဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညွှန်ကြားရေးမှူးယူရန်ဂရီဟန်ကတော့ဒီဆောင်ရွက်ချက်မှာအမှတ်တင်ကိတ္တအနေနဲ့စံတန်ဖို့ရှိတယ်လို့ပြောပါတယ်
I think it is more significant. It's not just a cosmetic nationalist.
ဒါကအပေါ်ရန်လို့ရမှာဟုတ်ပဲအမျိုးသားရေးတစိမ့်ပြန်ကတ်တာကပိုးပြီးထူးကြရဲလို့ကျွန်တော်ထင်ပါတယ်။ပါပါနန်းနန်းနဲ့အတူတကွပူးပေါင်းအကောင့်တွေပေါ်ဆောင်ရွက်တာမျိုးကိုတွေ့နေရတယ်လို့ကျွန်တော်ထင်ပါတယ်။တခုချင်းစီကိုဆက်ဆက်ကြည့်လိုက်ရင်တော့တရုတ်အနေနဲ့လဲသူတို့မျှော်လင့်မှန်းဆထားတဲ့နည်းနဲ့အရှေ့တောင်အာရှကလိုက်ပါဆောင်ရွက်မှာမဟုတ်ဘူးဆိုတဲ့သတင်းစကားရသွားမယ်လို့ကျွန်တော်ထင်ပါတယ်။
လာမယ့်2020ပြည့်နှစ်အရောက်မှာတရုတ်နဲ့အင်ဒိုနီးရှားနှစ်နိုင်ငံကုန်သွယ်မှုကိုဒေါ်လာ150ဘီလီယံထိတိုးမြှင့်ဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းပြောဆိုထားတာပါ။ဒါပေမဲ့အင်ဒိုနီးရှားသမ္မတဘက်ကတော့မကြာခဏဆိုသလိုအမျိုးသားရေးဆိုတာကိုပြသလို့ရှိတယ်လို့ဂရီဟန်ကပြောပါတယ်။အင်ဒိုနီးရှားသမ္မတကအချုပ်အခြာအာဏာပိုင်မှုကိုအခိုင်အမာကိုက်ဆွဲထားပြီးအင်ဒိုနီးရှားဘက်ကပိုင်းဆိုင်တယ်လို့ပြောဆိုထားတဲ့ရေပြင်မှာတခြားနိုင်ငံတွေကအသုံးမပြုစေချင်ဘူးလို့လဲမစ္စတာဂရီဟန်ကသုံးသပ်ပါတယ်ရှင်
။မတ်သိငိထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်။
ရုရှားပေါ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေနဲ့ပတ်သက်လို့အမေရိကန်ပါတီကြီးနှစ်ရက်တိုကလွှတ်တော်ကောင်းဆောင်နေကြသဘောတူညီချက်ရရှိသွားပါပြီ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ရောအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့ကြိုးစားလာမယ်အရေးကနေပါကြိုးကာထားတဲ့အနေနဲ့ဆောင်ရွက်တာဖြစ်ပါတယ်။ဒီဥပဒေချမ်းနဲ့မှာတော့ပြီးခဲ့တဲ့တလကျော်ကအထက်လွှတ်တော်မှအတည်ပြုခဲ့တဲ့အီရန်ရဲ့တည်ငြိမ်မှုပြပြအောင်ဆောင်ရွက်ချက်တွေကိုတံပြန်တဲ့ဥပဒေနဲ့အီရန်ရဲ့ပဲထင်းတုံးကြီးစမ်းသပ်မှုအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလည်းပါရှိပါတယ်။အမေရိကန်ဒေါ်လာ73ဘီလီယံနီးပါးကုန်ကျခံတိစောက်ထားတဲ့အစစ်မြေနည်းပညာသုံးအမေရိကန်စစ်သည်မော USS Gerald R. Ford ရေးချပွဲကိုမနေ့စနေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပါတယ်။ဒီစစ်သည်မော်ကြီးကကဘာကိုသတင်းစကားပေါင်းတန်ချိန်တသိန်းပို့လိုက်တာဖြစ်တယ်လို့အမေရိကန်နဲ့အမေရိကန်ရဲ့ရန်သူတွေကိုဖိမ့်ဖိမ့်တုံသွားစေမယ်လို့လည်းသမ္မတကပြောပါတယ်။ဒေါ်လာတန်းထောင်ချီကျော်လွန်30ခရပြီး၃နှစ်တာကြံ့ကြာခဲ့ပြီးတဲ့နောက်မှာတော့နျူကလ িয়ার စွန့်ရင်3မျိုးဆက်တဲ့လျင်တင်သင်္ဘောတွေရဲ့ပထမဆုံးသောလျင်တင်သင်္ဘောကြီးကိုအမေရိကန်ရေတပ်ကိုသမ္မတထရန့်ကတရားဝင်လွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တက်ဆက်ကဝေါ်မတ်ဆိုင်ကြီးရဲ့ကာယန္နာယာနေရာမှာရပ်ထားတဲ့ကုန်တင်ကားကြီးတစ်ခုတည်းကနေလူရှင်ဦးသေဆုံးနေတာကိုတွေ့ရတဲ့အကြောင်းတက်ဆက်ရဲကပြောပါတယ်။ကုန်တင်ကားထဲမှာကလေးငယ်တွေအပါအဝင်အနည်းဆုံး28ဦးကိုတွေ့ခဲ့ရတာဖြစ်ပြီးဒီထဲက18ဦးတို့ကတော့စိုးရိမ်ဖွယ်ရအပူချိန်ကြောင့်ဖြစ်တဲ့ဒဏ်ရာတွေရထားတယ်လို့ဆန်အန်တိုနီယိုမိသက်တပ်ဖွဲ့ရဲ့အကြီးအကဲကပြောဆိုထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တငိထိုက်ကြေညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမဆုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier Alta ကြီးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် Bio American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16.19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေVOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နေ့ကြမှာပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.